အာဖဂန်နစ္စတန်နဲ့ဆက်အနေပါကစ္စတန်နိုင်ငံတွင်မှအဝိရိန်ထုတ်ရင်နဲ့တိုက်ခိုက်မှုကြောင့်အာဖဂန်တာလီဘန်ခေါင်းဆောင်မူလာအက်တာမန်ဆော့သေဆုံးခဲ့တယ်ဆိုတာကိုအာဖဂန်ထောက်လှမ်းရေးအေဂျင်စီ NDS ကအတည်ပြုလိုက်ပါတယ်။ဘလူချစ်စတန်ပြည်နယ်ဒယ်ဘန်ဒင်မှာမနေ့ညနေ 3:45 မိနစ်အချိန်ကလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းတာလီဘန်ခေါင်းဆောင်မူလာအက်တာမန်ဆော့သေဆုံးသွားတယ်လို့ NDS ကသူ့ရဲ့တရားဝင် Twitter နဲ့ Facebook စာမျက်နှာမှာဒီကနေ့တနင်္ဂနွေနေ့ကတင်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။တာလီဘန်ကောင်းဆောင်မန်ဆော့ကိုပြစ်မှတ်ထားတိုက်ခိုက်ရတဲ့အကြောင်းကတော့သူဟာအမေရိကန်ဝန်တန်းတွေအာဖဂန်အရက်သားတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးအတွက်စွန့်ရင်ရတဲ့လူဖြစ်ပြီးသူဟာငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းမှုတွေကိုလည်းဆန့်ကျင်ခဲ့သူတူဖြစ်တာကြောင့်ဆိုပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကမြန်မာနိုင်ငံခီးစဉ်အတွင်းမှာပြောဆိုသွားပါတယ်။တချိန်တည်းမှာပဲပါကစ္စတန်နိုင်ငံဘလူချစ်စတန်ပြည်နယ်ရဲ့မြို့တော်ကွယ်တာကဆရာဝန်တွေကတော့အမေရိကန်တို့တိုက်ခိုက်မှုတွေလှုပ်ဆောင်နေတဲ့ဝန်လံတဲ့နေဆက်ဒေသကတည်ဆုံးသူ2ဦးရဲ့ရုပ်အလောင်းတွေကိုလက်ခံရရှိထားတယ်လို့အတည်ပြုပြောဆိုပါတယ်။ပါကစ္စတန်ရုပ်မြင်သံကြားဌာန92 News ကတိုက်ခိုက်ခံရတဲ့ကားအပြက်အစီးတွေရဲ့ပုံလေးနဲ့တည်ဆုံးသွားသူ2ဦးရဲ့ဆော်ဒီနဲ့အီရန်ပြည်ဝင်ခွင့်နေပါရှိတဲ့နိုင်ငံကူးလက်မှတ်ပါပုံတွေကိုပြသခဲ့ပါတယ်။ပါကစ္စတန်နိုင်ငံကလက်မှတ်ပေါ်ကဓာတ်ပုံဟာမူလာမန်ဆော့နဲ့ဆင်တူတယ်လို့တာလီဘန်သတင်းစာကွက်က VOA ကိုအတည်ပြုပါတယ်။များသောအားဖြင့်မီဒီယာတွေရဲ့မေးမြန်းမှုတွေကိုဖြေကြားလေရှိတဲ့တာလီဘန်ပြောခွင့်ရတွေကတော့ဒီဖြစ်ရဖြစ်ပြီး24နာရီကျော်ကြာမြင့်လာပြီးဖြစ်တဲ့အတိုင်းဆက်သွယ်လို့မရသေးပါဘူး။ပါကစ္စတန်အစိုးရဘက်ကတော့အဝေးဒိန်းဒုံးရင်နဲ့တိုက်ခိုက်မှုအပေါ်တရားဝင်ပြောဆိုချက်ထွက်ပေါ်မလာသေးပါဘူးရှင်။